လက်တလော့ဖြစ်ပေါ်နေတဲ့ဘဏ်ငွေကြေးခရရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းစိုးရိမ်ပူပန်စရာမလိုကြောင်းပြောသွားပါတယ်။ဒီလိုငွေကြေးခရရိုက်မှုရဲ့နောက်ကွယ်မှာခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ရဲ့လှုံ့ဆော်မှုတွေရှိနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘဏ်တွေမှာငွေချေးထားကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျွေးပြန်မဆက်နိုင်ပဲဖြစ်နေရကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေကိုပြန်ထုတ်ကြရင်အခောက်ရွှေဝယ်ယူစုဆောင်းတာလုပ်လာကြပါတယ်။ဒါကြောင့်လဲပြည်တွင်းအခောက်ရွှေဈေးနှုန်းဟာမကြုံဘူးလို့အောင်စက်တင်ဘာ6ရက်တောက်ကြနေကတစ်ကြက်သားကို73သိန်းအထက်အထိဖြစ်သွားပြီးအမေရိကန်ဒေါ်လာဈေးဟာလည်းကျပ်1550ဝန်းကျင်အထိဖြစ်ခဲ့ပါတယ်။ဒီလိုမတိမငြိမ်ဖြစ်နေတာကြောင့်ဘဏ်တွေနဲ့ပတ်သက်ပြီးလက်တလောထွက်ပေါ်နေတဲ့သတင်းတွေအပေါ်စိုးရိမ်စရာမလိုဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးမင်းကနေပြည်တော်လွှတ်တော်ပြင်ပမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။အခုဟိုတချို့ပြောနေတာတွေရှိတယ်ဒီဘဏ်တွေကငွေထုတ်ပြီးတော့ရွှေဝယ်နေကြတယ်လို့ပါလို့ဆိုတော့တကယ်တမ်းကျတော့ငွေတုံးတဲ့အဖွဲ့အစည်းဆိုတဲ့ခါကျတော့ငွေတွေကဘာမှအကုန်လုံး liquidity ကရှိနေပြီလားဆိုပြောရမယ်ဆိုလို့ရှိရင် trillion လောက်ချီပြီးတော့ရှိနေပြီ။အဲ့တော့ထုတ်မယ်ဆိုလို့ရှိရင်လည်းဘဏ်တွေအနေနဲ့ပြဿနာမရှိဘူး။ဒါကတော့ဘန်ဘူဘာဘယ်လိုထိန်းချောင်းနေလဲဆိုတော့ဘူဘာအမြဲတမ်းဒီဘန်ဒီရဲ့ခိုင်မာမှုအတွက်တိုးတက်မှုအတွက်ကအမြဲတမ်းလုပ်နေတာနေ့စဉ်ကိုဒီဟို data တွေကကြည့်ပြီးတော့ monitor လုပ်နေတာဖြစ်တဲ့အတွက်ဘယ်လိုထိန်းချောင်းနေလဲဆိုတာကိုခလူချာချာပြောစရာမရှိဘူး။ရွှေစည်းတက်တာအရင်တုန်းကဆိုလို့ရှိရင် international market မှာ1200လောက်ပဲရှိတယ်။အခုဆိုလို့ရှိရင် 1 trillion ဆိုတာ1500လောက်ရှိတယ်။ဆိုတော့300လောက်တက်လာတဲ့အပေါ်မှာအဲ့ဒါနဲ့တွက်ကြည့်မယ်ဆိုလို့ရှိရင်သူက2သိန်းခွဲလောက်ကိုတက်လာစရာရှိတယ်။ဆိုတော့ဒါကပုံမှန်အတိုင်းပဲတက်နေတဲ့ကိစ္စကိုဘာကြောင့်ဘဏ်ငွေထုတ်ပြီးတော့ွယ်လို့ရွှေတွေတက်တယ်လို့အဘဏ်ငွေတွေထုတ်လို့ဒေါ်လာဈေးတက်တယ်လို့ဆိုတာဒါကတော့ဟိုအကြောင်းတရားတစ်ခုနေပြောကြတာလည်းရှိတယ်။တကယ်တမ်းကဘဏ်ဒီမှာကျတော့ဘယ်လောက်ပူစရာလဲမလို့ဘူး။ဘဏ်ဒီမှာငွေကပြည့်ပြည့်စုံစုံနဲ့ရှိပြီးသား
။မြန်မာနိုင်ငံမှာစီအစိုးရလက်ထက်2003ခုနှစ်ဝန်းကျင်ကလည်းဘဏ်မှာအနှံ့ထားတဲ့ငွေတွေအလူရက်ထုတ်ကြရာကဘဏ်ဒီပြိုလဲခဲ့ရတဲ့တာရကတွေရှိခဲ့တာပါ။ပြည်သူတွေစိတ်မပူကြဖို့အခုလိုဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပေမဲ့ဒီပေါ်မှာဘလောက်ထိယုံကြည်ရနိုင်ပါသလဲ။အမေရိကန်ပြည်ထောင်စုမှနေတဲ့ဗဏ္ဍာရေးဆိုင်ရာပညာရှင်ဦးကန်ထွန်းကတော့ဗဟိုဘဏ်အပေါ်ယုံကြည်မှုရှိကြောင်းပြောပါတယ်
။ဒီကဗဟိုဘဏ်ဆိုတာနိုင်ငံတော်ရဲ့ဒါအဓိကဘဏ်ဖြစ်တယ်။တာဝန်ရှိတဲ့လူကပြောရဲဆိုတော့ဒါလူတို့ကယုံကြည်တဲ့လက္ခဏာမှဖြစ်တယ်။ဒီလိုကောလာဟလဖြစ်တဲ့အတွက်ရွှေစည်းပါတွေကကြေရရိုက်သွားတာလေ။အဲ့ဒါတာဝန်ရှိတဲ့ဗဟိုဘဏ်နဲ့ပြန်ပြီးတော့ဖြည့်ရှင်းရပေးနေပြီ။နော်အဓိကဖြစ်တဲ့တိုင်ဆိုင်ရဲ့ခေါင်းဆောင်အတိုင်ဆိုင်ပုဂ္ဂိုလ်ကလည်းဒီတက်ကိုဘာမှမဖြစ်ဘူးဆိုရပါနဲ့ဆိုတော့အတိုက်ကကျမှတ်နေတဲ့အတွက်ဘာမှဖြစ်မယ်လို့တော့ကျွန်တော်မယုံပါဘူ
းမြန်မာနိုင်ငံတော်ဗဟိုဘဏ်အနေနဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးကဏ္ဍတည်ငြိမ်စေဖို့နိုင်ငံတကာစံနှုန်းအနေနဲ့အညီဘဏ်တွေအပေါ်လိုအပ်တဲ့စည်းမျဉ်းစည်းကမ်းတွေထုတ်ပြန်ထိန်းသိမ်းနေကြောင်းပြည်သူတွေစိုးရိမ်မှုမရှိကြဖို့စက်တင်ဘာလ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဘဏ်ဒီမှာလိုအပ်ချက်ရှိလာခဲ့ရင်ဗဟိုဘဏ်ကအပြည့်အဝဖြည့်ရှင်းသွားမယ်လို့လည်းကတိပေးခဲ့ပါတယ်။အခုလိုဘဏ်နဲ့ငွေကြေးကဏ္ဍမတိမငြိမ်ဖြစ်လာရတာဟာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ရဲ့ပျော့ကမကင်းဘူးလို့ဦးကန်ထွန်းကသုံးသပ်ပါတယ်
။တစ်ဖက်ကစီးပွားရေးကိုအမြတ်တုံ့ပြန်လူတွေခရိုနီလို့ပဲဆိုကြမှာပေါ့။မကြသေးခင်ကပဲဒတင်းတစ်ခုကကျွန်တော်ကြားတော့မှခရိုနီလို့ဆိုရင်တို့ကနိုင်ငံခြားမှာခါတဲ့ဘဏ်မှငွေကြေးအပ်ထားတယ်။အဲ့ဒါကိုဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလောက်လာရင်တိုင်ရပါအရေးကြီးမယ်ဆိုတော့တို့ဒါတစ်ဖက်ကထိခိုက်မယ်လေအဲ့ဒါတိုင်ပြန်တို့ကအစိုးရရဲ့စီးပွားရေးကိုနှောက်ယှက်အောင်လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဒီချိန်မှာစီးပွားရေးကစားတဲ့လူတွေရွှေကစားတဲ့လူတွေရနေပြီးတော့ဝင်ပြီးတော့ဝဲလံဖြာခြင်းနဲ့လောက်တာလို့ပဲကျွန်တော်ထင်တယ
်ဒီတော့အတွင်းဘဏ်ကိစ္စနဲ့ပတ်သက်လို့ပြည်သူတွေစိုးရိမ်စရာမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အဆန်းစုကြည်ကလည်းပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့စက်တင်ဘာ5ရက်တွေ့ဆုံစဉ်ပြောကြားခဲ့ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံဗဟိုဘဏ်က4လတကြိမ်ထုတ်ပြန်တဲ့ဗဏ္ဍာရေးဆိုင်ရာသတင်းအရ2018နှစ်ကုန်ဒီဇင်ဘာလအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံထားငွေပေါင်းကျပ်42,449ဘီလီယံကျော်ရှိပြီးအရင်3လတည်းစာရင်ကျပ်ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံလာကြတယ်လို့ဆိုပါတယ်ကမ္ဘာမှာရွှေစိတ်တက်နေပြီးကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ဒေါ်လာအပေါ်အယုံကြည်နည်းလာနေချိန်မှာစက်တင်ဘာလ6ရက်နေ့နေ့ကမ္ဘာအနောက်ဘက်ကျန်းဈေးကွက်မှာတော့ရွှေတအောင်စကို1,509ဒေါ်လာဈေးပေါက်ခဲ့ပါတယ်ခင်ဗျာ